people have reached safety here, their plight is far from over. Over 95% do not have access to safe water.
ဒီဒုက္ခတွေဒီတစ်ပတ်ကို BND ရဲ့ကင်းစွာရရှိချပြီးပြီလို့လေသူတို့တွေရဲ့ဒုက္ခကမပြီးဆုံးသေးပါဘူး95ရာယီလုံးကတောက်တုံးရီတက်မရရှိကြပါဘူးလေးပုံသုံးပုံကစက်မရေးပြူးပြူးဆောက်ရှောက်မှုမရကြပါဘူးဒုက္ခတွေအရေးတွေ့ရဲ့ချုပ်ချယ်ရာခိုင်ဆုံးဟာလေခလေးတွေဖြစ်ကြပါလေလို့ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်စစားကိုအောက်တိုဘာလကတွားရောက်ခဲ့တဲ့ဂျော်ဒန်ဘီယင်ရဲ့လီဘီယာကွင်းရေနီယာကခုလိုပြောသွားတာဖြစ်ပါလေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခတွေအရေးတွေ့ဟာလေ6သိန်းကျော်သွားပြီးဖြစ်တဲ့အတွက်ဒုက္ခတွေစခန်းတွေမှာလူလူကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းလေကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကစာသားပရင်းနေပုံမှန်သတင်းစာရှင်းလင်းပေးမှာအခုလိုပြောကြားခဲ့ပါလေ
607,000 refugees have arrived in Kyrgyzstan.
အခုလာတဲ့ဆန်ဂိုင်းနေတော့ပိုင်းဘင်္ဂလားဒေ့ရှ်ကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခတွေအရေးတွေဟာ6သိန်း9000ရှိသွားပါပြီ။ဒီအရေးတွေဟာကိုပင်ဟေဂင်မြို့နေစုစုပေါင်းလူဦးရေနဲ့တွားတူနေပါတယ်။ရှင်ရင်းဆွဲဒုက္ခတွေအရေးတွေနဲ့ပေါင်းရင်8သိန်းကျော်သွားပါပြီ။အနာပိုင်တွေနဲ့အထောက်အပံ့ပေးရေးအဖွဲ့အစည်းတွေကအခုလိုမျိုးစခန်းတွေမှာလူတွေပြည့်ကျက်နေတာတွေလူလူကျန်းမာရေးပြဿနာကြီးဖြစ်လာနေတာကိုစိုးရိမ်မကင်းဖြစ်နေကြပါတယ်။
ဒါကြောင့်လေဘင်္ဂလားဒေ့ရှ်သတင်းစာတွေဖြစ်ကြတဲ့ The Daily Star မှာမိသားစုစီမံကိန်းသိအရေးကြီးနေတဲ့လူစုခံရတဲ့ဘင်္ဂလားဒေ့ရှ် NDTV မှာရိုဟင်ဂျာလူဦးရေထိန်းချုပ်ဖို့ဘင်္ဂလားဒေ့ရှ်ကစဉ်းစားနေတယ်။အယ်ဂျာဇီးရာမှာရိုဟင်ဂျာဒုက္ခသည်တွေအတွက်မိသားစုစီမံကိန်းနည်းကိုစီစဉ်နေတဲ့စသဖြင့်ခေါင်းကြီးတွေနဲ့သတင်းတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ Cox စာမှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ NGO တာဝန်ခံတွေကိုသတင်းတွေမှာကိုးကားပြီးရိုဟင်ဂျာမိသားစုတွေမှာဖြန့်မြန်အားဖြင့်ကလေး6ဦးကနေ9ဦးစီရှိပြီးတလင်းတမယစင်မကျင်တုံးတဲ့အတွက်ကြောင့်တချို့မိသားစုမှာကလေး16ယောက်ထိရှိတယ်လို့လည်းထောက်ပြကြပါတယ်။ဒုက္ခဒေရီဟာလေမိသားစုဝင်တွေများရင်အင်အားကောင်းတယ်လို့ယူဆကြတယ်လို့ဘာသာရေးအရလည်းပြည်သူတွေတားတာမတင်တော်ဘူးလို့ယူဆကြတဲ့ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ပြည်သူတွေထိန်းထုတ်ဖို့မလိုလားကြတာတွေ့ရတဲ့အကြောင်းလေးဖော်ပြထားပါတယ်။ဒါအပြင်အသက်7မိနစ်ကနေ14မိနစ်အရွယ်ထိငယ်တဲ့မိန်းကလေးငယ်တွေဟာအိမ်တောင်ကျခံရတဲ့ပြဿနာကိုတွေ့ရှိရတဲ့အကြောင်းလေ IOM ခေါ်နိုင်ငံတကာရှေ့ပြောင်းအခြေချမှုကုလသမဂ္ဂအဖွဲ့ရဲ့ကျန်းမာရေးဌာနညှိနှိုင်းရေးမှူးဒေါက်တာမိုဟဒန်ဟူစိန်ခန်ကိုကူကာပြီးတရင်တွေမှာဖော်ပြထားပါလေ။ဒါအပြင် ISCG ခေါ်ဂန္ဓာပေါင်းစုံညှိနှိုင်းရေးအဖွဲ့ဖြစ်တဲ့အခြေချနေထိုင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ NGO အဖွဲ့တွေကြားဒီနိုင်ဆောင်ရွက်ပြီးတဲ့အဖွဲ့ရဲ့တွေ့ရှိချက်အရလေကော့ခ်စ်ဗဇာမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း 8,200 မှာ 60 ရာခိုင်နှုန်းကကလေးတွေဖြစ်ကြပြီးအဲ့ဒီနဲ့ကလေးပေါင်း 2,000 ပုံဝင်ဆောင်နဲ့လူတိုင်မိခင် 3,200 နဲ့အရွယ်ရောက်မိန်းကလေးပေါင်း 2,400 တို့ဟာအဟာရတချုပ်တဲ့နေကြတာတွေ့ရတယ်လို့ဖော်ပြထားပါလေ။ဒါကြောင့်လေရိုဟင်ဂျာလူဦးရေမထိန်းချုပ်နိုင်ရင်လူဦးရေပောက်ကွဲမှုဖြစ်နိုင်ပြီးစခန်းတွေမှာလူပြည့်စုံမှုနဲ့ယောဂဗျာကူးဆက်နေတဲ့လက်တွေအခြေအနေကြောင့်ရိုဟင်ဂျာတွေရဲ့လူမှုရေးနဲ့စီးပွားရေးအခြေအနေဟာ IOM အဖွဲ့ရဲ့ဒေါက်တာခန်းနာဒီပေးထားတာကိုလည်းဖော်ပြထားပါတယ်။ဒါကြောင့်လေကော့စ်စာရှိမိသားစုစီမံကိန်းလုပ်ဆောင်ပေးနေတဲ့ကျန်းမာရေးအုပ်စုတွေကရိုဟင်ဂျာမိသားစုတွေကိုပညာပေးရရှိကြတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လေတကယ်ထိရောက်တဲ့နည်းကတော့အမျိုးသားတွေကိုတာကျော်ဖြတ်တဲ့နည်းနဲ့အမျိုးသမီးတွေကိုတအိမ်ပြွန်ပိတ်ဆို့တဲ့နည်းဖြစ်တယ်လို့ Cox စာမှာရှိတဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဆရာဝန်တွေကအကြံပေးထားပါတယ်။ဒီလိုအကြံပေးချက်တွေနဲ့ပတ်သက်လို့ကျန်းမာရေးနဲ့လူ့အခွင့်အရေးကိုအထူးပြုလေ့လာခဲ့တဲ့ကနေဒါနိုင်ငံ Albert ဖြစ်တဲ့ကလူကကတိခဒေါက်တာ Dawkins Sovereign ရဲ့အမည်ကိုကျင်းပရင်ဒီသတင်းပိုင်ရဲ့နေသမီးကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်တဲ့အရာဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာခလေးမွေးနှုံးဟာ900နေပြီးတော့ 1,000 ကျားထဲမှာရှိတယ်။နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာလည်းဒီမွေးဖွားတော့မယ်။တနေ့တနေ့ဆိုရင်လည်းတနေ့ကိုခလေးပေါင်း900ရှိရောက်အဲ့လောက်ဝင်ခြင်းဟာမွေးပေးနေရတယ်ပေါ့နော်။ အဲ့ဒီလိုမျိုးကလေးမွေးဖွားနှုန်းကိုဝင်ဆောင်နှုန်းနဲ့ကလေးမွေးဖွားနှုန်းကလည်းတော်တော်ကိုများနေတာကိုတွေ့ရတယ်အဲ့တော့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲเนาะအားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးကြီးဖြစ်တယ်။နောက်ကျွန်တော်တို့ဒီတည်င်းထဲမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီကလေးကြီးရာတခါရဲ့ဟိုအဝိစားမပြည့်မဆုံးအဲကျန်းမာရေးချိုးတဲ့နေတဲ့ဟိုမကျန်းမာတဲ့ပုံတွေနဲ့တွေ့နေရ။အဲ့တော့ဒီနိုင်ငံတကာသတင်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်။အာဒီကလေးကြီးအဟာရချိုးတဲ့နေပြီဒီကလေးကြီးဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျွန်တော်တို့ကူညီနိုင်လဲ။လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းတွေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်သားရဲ့မှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချီးမွေးပြုစုပြီးတော့သူတို့ကိုအကျမ်းမကြီးနဲ့အခက်အခဲကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုကူညီတဲ့သဘောကိုတက်ရောက်တယ်လေဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ
်ဒီလိုအခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဒီ caucus စကားမှာရှိတဲ့ဒီမိသားစုစီမံကိန်းတက်ဆိုင်တာဆရာဝန်တွေကတော့လက်တွေ့အကျဆုံးကတော့အမျိုးသားတွေကိုစားကြောဖြတ်ဖို့ရယ်အမျိုးသမီးတွေကိုပေါ့နော်စားဥပျွန်ဖြတ်ဖို့ဆိုပြီးတော့သူတို့ကအကြံပေးကြပါတယ်အကြံပေးပြီးတယ်လို့လည်းဒါကလက်တွေ့ပေါ်ဆောင်နေတဲ့နေရာမှာတော့အခက်အခဲတွေတော့ရှိမှာပါအခုလိုလှုပ်ဆောင်ကြရခြင်းဘလောက်လက်တွေ့ကြပါမရှင
်လူမှုရေးတက်ကတော့ဒီမှာစဉ်းစားလိုက်လို့ရှိရင်အမျိုးသားကိုသားသောဖြတ်တာကအမျိုးသမီးကိုလောက်တာလဲပို့ပြီးတော့ထိအောင်လဲလုပ်ချင်တယ်ဘာဖြစ်လို့ဆိုတော့ဒီသူတို့ရဲ့ဒီဒလိထုံးစံအရာပေါ့နော်အမျိုးသားတယောက်ကသူတို့ရဲ့ဘာသာရေးရလဲလက်ခံရင်ဟိုအမျိုးသမီးကိုတယောက်မဟုတ်ဘူးကျွေးနိုင်အများကြီးယူလို့ရတယ်အဲ့တော့အမျိုးသားတယောက်ကိုသားသောဖြတ်လိုက်ရင်ဒီလုံထုံးလုံကြီးရလဲလွယ်ကူတယ်ပြီးတော့ရှိရင်ဒီအမျိုးသားကဒီအမျိုးသမီးနဲ့လဲသွားပြီးတော့နေတယ်နဲ့သူကဂရေထင်းကြီးသားဖြစ်တဲ့အတွက်ပို့ပြီးတော့ထိအောင်ပဲအမျိုးသမီးကိုလုံလို့ရှိရင်အမျိုးသမီးတိုင်းတယောက်ချင်းတယောက်ချင်းတယောက်ချင်းကိုလည်းလုံရမယ်သဘောရှိတယ်ပြီးတော့လုံထုံးလုံကြီးတွေကလည်းနည်းနည်းလေးပို့ပြီးတော့သူကလက်ဝင်တဲ့သဘောတော့ရှိပါတယ်အဲ့တော့ဒါကတော့ရှင်းပညာဘက်ကပေါ့နော်နောက်တစ်ခုကတော့ဒီဂျမားရေးဟိုမူဝါဒဘက်ကရောလူခွေရေးဘက်ကရောချိန်ပြီးပြောရလို့ရှိရင်တော့ပြောင်းရတာကောင်းတယ်လုံရမယ်ဆိုပြီးတော့လုပ်ပြီးလို့မရဘူးအတိုင်းတိုင်းရှင်းရလဲသဘောတူပါလူလူလာလာရှိမှလုပ်ပြီးလို့ရတယ်ဆိုတော့အဲ့ဒီတဲ့ပိုင်းကတော့နည်းနည်းလေးဒီကာယကံရှင်အနေနဲ့အထူးသဖြင့်အမျိုးသားတွေကိုဦးစားပေးပြီးတော့လုပ်မယ်ဆိုလို့ရှိရင်ကာယကံရှင်အမျိုးသားတွေကနားလေလက်ခံဖို့လည်းလိုပါတယ်နောက်တစ်ခုကလည်းသူတို့ကဟိုဒီဘင်္ဂလားဒေ့ရှ်မှာသူတို့ကနိုင်ငံသားတွေဖြစ်နေတဲ့အတွက်ဒီအစိုးရအနေပြီးတော့ဒါကြီးကတော့လုံရမယ်ဆိုတဲ့ဟိုအမိန့်လိုမျိုးမူဝါဒလိုမျိုးတစ်ခုချမှတ်ပြီးတော့လည်းအတင်းလုပ်လို့မရဘူးပေါ့နော်အဲ့တော့ဒီကိစ္စမှာတော့အဓိကကျမကြည့်လိုက်လို့ရှင်အချက်ကနှစ်ချက်လိုနေတယ်တစ်ချက်ကတော့ဒီပညာပေးနဲ့ဆွေးနွေးမှုပေါ့နော်အဲ့တော့ဒီသူတို့ကိုအမျိုးအထူးဖြင့်အမျိုးသမီးရောနောက်အမျိုးသားတွေရောဒီဒီလောက်ဒီမိသားစုစီမံကိန်းဟာဘလောက်ထိအရေးကြီးတယ်ဒီလိုမျိုးမိသားစုစီမံကိန်းလောက်တာဟာသူတို့လူမျိုးတွေတိုးတက်ဖို့ဖြိုးဖို့သူတို့ဝေးဖွားလိုက်တဲ့ကလေးတွေရဲ့အနာဂတ်ကောင်းဖို့အတွက်လုပ်နေတာဆိုတဲ့ဟာကိုနားလေလက်ခံလာအောင်လို့အများကြီးဆွေးနွေးဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ကဒီမိသားစုစီမံကိန်းကိုဟိုဒီစားဒီစားပေါ့နော်ဟို NGO ကနေပြီးတော့တမျိုးလာလှုပ်လိုက်နောက်အဖွဲ့တစ်ဖွဲ့ကနေပြီးတော့နောက်တမျိုးလာလှုပ်လိုက်အဲ့လိုမျိုးပေါ့ကိုကြီးကိုဟန်နဲ့ကိုဟန်နဲ့ကိုကြီးနီးစရာဒီလုပ်နေမဲ့အစားတခါရဲတည်တည်ချာချာ coordinate ပေါ့တခြားစီမံကိန်းချပြီးတော့တခါအားလုံးတည်ငြိမ်ဒီလူဒီလူတွေထဲမှာအဲဂါတို့ကတော့ဘာလုပ်မယ်ဘယ်လိုဆိုလို့ရှိရင်ဘယ်အဆင့်ကတော့ပထမဦးစားပေးလုပ်မယ်ဘယ်လိုနီးညက်လုပ်မယ်နောက်တစ်ဆင့်ကတော့ဒီနီးမရလို့ရှိရင်နောက်ဒုတိယနီးကတော့ငါတို့ဘယ်လိုလုပ်မလဲဆိုတော့တေချာစနစ်တကျနဲ့စီမံကိန်းတစ်ခုလိုမျိုးဒုက္ခတွေရင်းနဲ့ဆက်တွေလောက်ကင်နေရတဲ့အဖွဲ့အစည်းအားလုံးကတနည်းအားဖြင့်မှထိုင်ပြီးတော့တခါလဲစီမံကိန်းကြီးချပြီးတော့ထိထိရောက်ရောက်လုပ်မယ်အဲ့ဒီအချက်နှစ်ချက်ကတော့အရေးကြီးလိုအပ်နေတယ်လို့ကျွန်မမြင်ပါတယ
Not another day.